မတရားအသင်းနဲ့ဆက်သွယ်မှုဥပဒေပုံမှန်စက်ခွန်1နဲ့ဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတဲ့တရင်ထောက်တွေကသူတို့အနေနဲ့လက်လျှော့အရှုံးပေးမှာမဟုတ်ပဲဆက်ပြီးရင်ဆိုင်သွားမယ်လို့ပြောပါရယ်။တောက်ကြနေတရားရုံးကအထွတ်မှာဖမ်းဆီးခံတရင်ထောက်တွေကအဲ့လိုပြောတာဖြစ်ပြီးသူတို့အတွက်အမခံကိုလည်းတရားရုံးမှာရှောက်ထားပြီးဖြစ်ပါရယ်။အဖြစ်အဆုံကိုတော့ကုကြကြောသိန်းကပြောပြထားပါရယ်
။ DDP တရင်ဌာနကအကြီးတန်းတရင်ထောက်ကိုအေးနိုင်နဲ့ဗီဒီယိုတရင်ထောက်ကိုပြေဖုံးအောင်ရေအော်လီတရင်ဌာနကတရင်ထောက်ကိုသိန်းစော်ကကိုလူဝီဝန်တို့နဲ့အတူတခြားလူသုံးဦးစုစုပေါင်း6ဦးလို့ကိုတောက်ကြနေကရှမ်းပြည်နယ်တီဘောမြို့နယ်တရားရုံးမှာထပ်ပြီးရုံးထုတ်ဆစ်စီတာပါရဲအချုပ်ကားနဲ့တရားရုံးကိုရောက်သွားကားပေါ်ကဆင်းဆင်းချင်းပါပဲကိုလူဝီဝံကခုလိုပြောသွားပါတယ
်အားလုံးမင်္ဂလာပါအဲဒီနောက်ပြစ်လို့တာရပြဗာဒီမိုကရေစီနဲ့အေးဟုတ်လားငါတို့နိုင်ငံဒီမိုကရေစီ
သူတို့ပေါ်ဆွဲတင်ထားတဲ့ပုံမှန်စက်ခွန်တက်ဟာပေါင်းနံ၃နှစ်အထိကြာခံရနိုင်တဲ့ပုံမှန်ဖြစ်တာကြောင့်ဥပဒေအရအာမခံပေးမယ်ဆိုရင်ပေးလို့ရတဲ့အတွက်အာမခံလျှောက်ထားခဲ့တယ်လို့ဒရားဆွဲခံထားရသူတွေရဲ့ဥပဒေအကျိုးဆောင်ဒရားလူတော်ရှိနေဦးမမောင်ဝင်းကပြောပါတယ်
။၃နှစ်ဆိုတဲ့ပြစ်ဒဏ်မျိုးတွေကတော့အာမခံပေးကြပါတယ်။သို့တော်လည်းပဲမတရားခြင်းဖြစ်နေတဲ့အတွက်တော့ဒီပေးတဲ့ဆင်လာနဲတာပေါ့ဗျာ။နော်။သို့တော်လည်းပဲကျွန်တော်တို့ကထွက်ပြေးမဲ့သူတွေလည်းမဟုတ်ဘူး။တရင်သမားတွေလည်းဖြစ်နေတယ်နော်တက္ကွန်တက်မှာလည်းပဲသတင်းယူတဲ့ကိစ္စလောက်တာဖြစ်နေတယ်ဆိုတဲ့အတွက်တော့ကျွန်တော်အာမခံနဲ့ပတ်သက်လို့လည်းပဲကျွန်တော်ဘက်ကတော့ဒါပြောင်းလဲလို့ရှောက်တာပေါ့ဗျာဟိုနောက်ယုံရင်းကျွန်တော်ဆက်စစ်မယ်နောက်ဒီမှုကိုမြန်မြန်ဆက်မယ်ပေါ့ဗျာတရားရုံးကလည်
းသူတို့၆ဦးဟာတအန်းပလောင်လူမျိုးစုလက်နက်ကိုင်အဖွဲ့ TNLA ကအပြည်ပြည်ဆိုင်ရာမူရစ်စေဝါအလွဲသွုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးနေ့အထိမ်းအမှတ်ဖြစ်သူတို့နေနေထဲမှာဖမ်းဆီးရမိထားတဲ့မူရစ်စေဝါတွေကြီးစုဖြတ်စည်းတဲ့ပွဲကိုသတင်းသွားယူပြီးတဲ့နောက်အပြန်မှာစစ်တပ်ကဖမ်းဆီးခဲ့တာပါသူတို့ကိုတပ်ထဲမှာနှစ်ရက်ကြာဂိမ်းသိမ်းထားပြီးတဲ့နောက်ရဲတပ်ဖွဲ့ကတွေ့ပြီးမတရားအသင့်နဲ့ဆက်သွယ်ရဲဆိုပြီးတော့ပုံမှန်ဆက်ခွန်တင်နဲ့အခုလိုတရားဆွဲဆိုထားတာဖြစ်ပါတယ် DDP သတင်းဌာနကအကြီးအကဲသတင်းတော့ကိုအေးနိုင်ကတော့ဘာပဲဖြစ်လာဖြစ်လာဆက်ပြီးရင်ဆိုင်သွားမယ်လို့တရားရုံးအထွတ်မှာသတင်းတော့တွေကိုပြောသွားပါတယ်
အဲ့တော့ကျွန်တော်ကနောင်ထရမှာလည်းမဟုတ်ဘူးကျွန်တော်လုပ်တာမှန်တယ်အဲ့တော့ကျွန်တော်ကအားလုံးကိုရင်ဆိုင်သွားမယ်ဒေါဝါကိုဒီလိုလည်းမဆိုင်ဘူးကြောက်လည်းမကြောက်ဘူးကျွန်တော်ကပြုံးစီလိုမျိုးဒုံပါပါရင်ပါသွားလိမ့်မယ်ကျွန်တော်ရက်တိချက်ကတရွေးသားမှရောက်မှာမဟုတ်ဘူ
းသူတို့ကိုဖမ်းဆီးပြီးအခုလိုတရားစွဲဆိုထားတဲ့ပေါ်ပြည်တွင်းပြည်ပကသတင်းလွတ်လပ်ခွင့်ဆိုင်ရာလှုံ့ဆော်စည်းရုံးတဲ့အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေနဲ့သတင်းမီဒီယာလောကသားတွေကပြည်တင်ရှုတ်ချကြပြီးတော့ပြန်လွတ်ပေးဖို့တောင်းဆိုထားကြပါတယ်ဒါဟာတည်င်းလူလောက်ခွင့်ကိုချင်းချောက်ဖိနှိပ်တဲ့လုပ်ရဖြစ်တယ်လို့ဝေဖန်ကြပေမဲ့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒါကိုသဘောမတူပဲတည်င်းလူလောက်ခွင့်နဲ့မဆိုင်ဘူးဆိုတဲ့သဘောမျိုးပြောဆိုထားတာပဲရှိပါတယ်။တည်င်းသမားဟာကိုယ့်အလုပ်ကိုလုပ်ရမှာပဲလို့ DVB တည်င်းဌာနကဗီဒီယိုတည်င်းတော့ကိုပြေဖုံးအောင်ကလည်းတရားရုံးအထွတ်မှာပြောသွားပါဗျ။အကြောင
်းစရာစာသင်တာသူ့လို့သူ့လို့တာဆရာဝန်ကစေကူတာသူ့လို့သူ့လို့တာတဲ့တော့ကဘေးကသူ့လို့သူ့လို့တာအဲ့ဒါကျွန်တော်ပြောနေတာဗျာဗျာဆရာဘောင်ချောင်းနဲ့ပေါ်ဆိုပဲအရှူမှန်သူတို့အရှူခံဝင်ကြမလို့
ပြီးခဲ့တဲ့တရားရုံးကြီးတွေကိုနှစ်ပတ်လောက်မှတစ်ချိန်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပြီးနောက်ပိုင်းရုံးကြီးတွေကိုတော့တပတ်ကိုတစ်ချိန်တောက်ကြနေတိုင်းရုံးထုတ်စစ်ဆေးသွားဖို့တရားရုံးကတောက်ကြနေမှာသဘောတူလိုက်ပြီးလို့ရှင့်နေမှုမောင်ဝင်းကပြောပါတယ်ဒါဆိုရင်တော့နောက်တစ်ချိန်ရုံးထုတ်ဟာလာမယ့်တောက်ကြဩဂုတ်လ၄ရက်နေ့ဖြစ်ပါလိမ့်မယ်ခင်ဗျာ